မြန်မာနိုင်ငံတဝန့်တောင်ကနေမြောက်ကိုသွားတဲ့သူကသွားအရှိကနေအနောက်ကိုလာတဲ့သူကလာနဲ့အလံပြူလေးတွေထောင်ပြီးတော့ပြည်သူအပေါင်းဆစ်ရှောင်နေရပါတယ်ဆစ်ရှောင်နေအချင်းချင်းဘယ်လန်းတွေကတော့ကောင်းတယ်ဘယ်လန်းတွေကတော့သွားလို့မရဘူးတယောက်နဲ့တယောက်သတင်းတွေပေးကြပြည်ရင်လွှာရင်ရှိတာလေးတွေခွဲစားကြနဲ့စင်းရဲချမ်းသာမခွဲကြဘဲတန်းတူပြေးနေကြပါတယ်ပြည်ရင်လွှားရင်နဲ့လူကွဲသွားရင်ဘယ်မျိုးကဘသူအိမ်မှာစုံကြမဲဆိုပြီးတော့တိုင်မင်နဲ့သူကတိုင်မင်ဖုန်းလိုက်နေမမိတော့ရင်ဘယ်မှာစုံကြမဲဆိုပြီးတော့ပြောတဲ့သူကပြောကျွန်တော်တို့ဘက်ကတော့အေဂျင့်နဲ့ကျမတို့ခြံထဲမှာလာနေလို့ရပါတယ်ဆိုပြီးတော့နေရာပေးတဲ့သူကပေးဘုံတန်တွေအမြောက်တန်တွေနဲ့ဝေးရာကိုပြေးတဲ့သူကပြေးသလိုအကြောင်းမျိုးမျိုးကြောင့်မပြေးနိုင်တဲ့သူတွေကလည်းဘုံခိုချင်းတူးပြီးတော့တဲအိတ်ဖို့တဲ့သူကဖို့ရေဒီယိုလေးတွေပြေးဝယ်တဲ့သူကဝယ်ရိတ်ခါဆုတဲ့သူကစူးနဲ့အနာဂတ်အထိအသက်ရှင်တန်ရေးအတွက်ရုန်းကန်နေကြတာပါပြည်သူတွေစစ်ရှောင်နေရချိန်မှာတစ်ဖက်ရက်ွက်ကတော့နေတို့တွေစစ်ကိုခေါ်လာလို့စစ်လာတာဆိုပြီးတော့ဘယ်နေရာကိုဘုံကျဲပေးပါအဘရေဘယ်နေရာကတော့ဘုံကျဲကိုကျဲရမယ်နေရာပါဆိုပြီးတော့မြေပုံနဲ့တကွတင်ပြလိုက်ဘယ်မြို့ကိုတော့စီစီညက်ညက်ကြေအောင်လုပ်ပေးပါအဘရေဆိုပြီးတော့ပြောလိုက်နဲ့အွန်လိုင်းပေါ်ကနေပြီးတော့စစ်ကူတိုက်ပေးတော့တာပါပဲအဘတွေကလည်းထောင်လန်းရေးစနစ်ကမကောင်းစစ်လည်းမတိုက်တတ်တော့သူတို့ပြောသမျှနေရာတွေကိုလေရင်နဲ့လိုက်ကျဲပါတော့တယ်လော်ဘီတွေကစစ်စင်ရေးထဲမှာအမြင့်ဆုံးသတ်မှတ်ထားတဲ့ဘရင်တော်စစ်ကြောင်းကြီးလာပြီးအားလုံးကိုအမှုတ်ခြေပစ်မယ်ဆိုပြီးတော့ပြောတာပြောနေပေမဲ့အလောင်းဖျားစစ်ကြောင်းလည်းစစ်ရှုံးတာပါပဲအောင်စေရစစ်ကြောင်းကြီးခြိတက်လာပြီးဆိုပြီးတော့မကြဘူးအောင်စေရစစ်ကြောင်းလည်းဘယ်ရောက်သွားမှမသိတော့ပါဘူးအနော်ရထားဘေးနောင်နဲ့အလောင်းဖျားလည်းစစ်စင်ရေးတာခဏခဏထွက်ရတယ်ထုံးစံအတိုင်းပြန်ပြီးတော့ပြေးလာရတာပါပဲသမိုင်းနဲ့ကစစ်သူကြီးတွေလည်းဒိုလဲဘယ်တော့ဒိုနံမဲနဲ့စစ်စင်ရေးထွက်ခိုင်းမလဲဆိုပြီးတော့ထိတ်နေရတာပေါ့ဗျာစစ်စင်ရေးမထွက်ချင်လို့ဆိုပြီးတော့ထွက်ပြေးရအောင်လဲသမိုင်းနဲ့ကလူတွေဆိုတော့ပြေးလို့ကမရလိုက်သွားပြန်ရင်လဲဟိုလူတွေလိုစစ်ရှုံးပြီးတော့နာမည်ပြက်မှာကြောက်ရနဲ့တကယ်ကိုအခက်တွေ့တော့တာပါပဲလော်ဘီတို့ရေးရင်လေးစားပါတဲ့ညီလေးတို့ခံတိုက်တာရန်သူတွေတောင်ပုံရာပုံကြကုန်ပြီဆိုပြီးတော့တက်လာပြီးမကြဘူးစစ်သားတွေဒူးထောက်ပြီးအဖမ်းခံနေရတဲ့ပုံတွေမီဒီယာပေါ်မှာတက်လာတော့တာပါပဲလေးစားပါတဲ့ရဲမှုကြီးလက်နက်မချဘဲနဲ့အခုလိုခံတိုက်သွားတာလို့တက်လာပြီးဆိုရင်အဲ့ဒီရဲမှုကြီးမရှိတော့ပါဘူးတရက်ထဲဗရက်2000သေဆုံးဆိုပြီးတော့တက်လာပြီးဆိုရင်နောက်ရက်ကျတော့စစ်ကောင်စီစခန်းကတင်းစီရမိတွေဆိုပြီးတော့တနတ်တွေအပုံလိုက်ခင်းကျင်းပြတာတဲ့ပုံတွေတက်လာပြန်ပါရောဘယ်မျိုးမှမကြဘူးတက်မရောကအစွမ်းကုန်ခုခံနေတဲ့တက်မရောကထိန်းချုပ်ထားပြီးဆိုပြီးတော့တက်လာရင်တိတ်မကြဘူးအဲ့ဒီမြို့လေကောင်မှာတော်လန်ရေးသမားတွေ slow motion နဲ့လမ်းလျှောက်နေတဲ့ video file တွေကိုတွေ့ရတော့တာပါပဲတက်မရောကြီးကလောက်ကင်အထိတိမ့်ပိုက်ရှင်းလင်းမယ်ဆိုရင်မြေပြင်မှာတော့စခန်းထဲကကရုတ်ကျင်းထဲမှာကြည်ကွင်းဂါထာလေးရွတ်နေကြတာသိကြပါပြီထောက်ခံအားပေးတဲ့သူတွေကလည်းတနေ့တည်းရန်သူ 9,000 ကျဆိုရင်လည်းယုံတာပါပဲတမတော်ကအင်အား 8,000 ပို့ထားပြီးပြီဆိုလဲယုံတဲ့သူကယုံကြအဘကခလုတ်တစ်ချက်နှိပ်လိုက်ရင်ရန်သူစခန်းနေပြာဖြစ်သွားပြီဆိုရင်လည်းယုံကြတာပါပဲအဘမှာနှိပ်เสียမီးခလုတ်ပဲရှိတာပါဒါတော့မီးမလာလို့မနှိပ်ရပါဘူးအခုထောက်ဝယ်အခုရတာပဲဆိုရင်လည်းအဘမှာဒေါ်လာမရှိပါဘူးဒေါ်လာနေနေတတာပြည်ရင်းမှာကုန်စည်နှုန်းနေကြအောင်ဆိုပြီးတော့စီးပွားရေးသမားတွေကိုလိုက်ဖမ်းနေရတာပါအဘထောက်ခံသူတွေအွန်လိုင်းပေါ်မှာစစ်တိုက်နေသလိုပါပဲအဘလည်းခေသူမဟုတ်ပါဘူးလက်လွတ်ဆုံးရှုံးထားတဲ့မြို့တွေကိုစစ်အုပ်ချုပ်ရေးလှမ်းပြီးကျညာလိုက်မာရှယ်လော်တွေလှမ်းထုတ်လိုက်နဲ့အဝေးရောက်လှမ်းအုပ်ချုပ်နေပါသေးတယ်ရခိုင်မှာဆိုရင်လည်းစစ်ကောင်စီရဲ့ရခိုင်အစိုးရကအစိုးရရုံးအခြေစိုက်တဲ့စစ်တွေကနေပြီးတော့တန်တွဲကိုပြေးတန်တွဲကနေစစ်တွေကိုလှမ်းအုပ်ချုပ်တန်တွဲကိုအာရခတတ်တော်ရောက်လာပြန်တော့ဘယ်ပြေးပြီးတော့လှမ်းအုပ်ချုပ်နေတယ်လဲဆိုတာလိုက်ရှာလို့မတွေ့တော့ပါဘူးဒီလိုနဲ့ online ပေါ်မှာလေလိုက်နေတိုက်လိုက်ဒေါ်လန်ရေးအဖွဲတွေကနယ်မြေတွေတစ်ခုပြီးတစ်ခုမြို့တွေတစ်ခုပြီးတစ်ခုသိမ်းပိုက်လိုက်နေအဘနဲ့အဘထောက်ခံသူတွေအတွက်ဘောင်းနေကျင်းပြီးလာလိုက်တာနေပြီးတော့နားတဝိုက်မြို့သေးလေးတစ်မြို့စာပဲကြံမာတော့တယ်အဲ့ဒီမှာဒေါ်လန်ရေးအဖွဲတွေလည်းစုပေါင်းပြီးတော့တိုက်မင်းနဲ့ဒီကောင်တွေကိုငါတို့အပြစ်ဖြုတ်လိုက်ရင်ကောင်းမလားဒါမှမဟုတ်အဘတွေအုပ်ချုပ်နေရင်ဒီအတိုင်းပြည်ကြီးဘာဖြစ်သွားမလဲဆိုတာကိုနောင်လာနောက်သားတွေသိအောင်အဲ့ဒီနေရာကိုမတိုက်ဖဲစောင့်ကြည့်ကြမလားဆိုပြီးတော့စဉ်းစားကြတော့ပြားရိုက်တစ်ခုလိုစောင့်ကြည့်ကြဖို့ဆုံးဖြတ်လိုက်ကြပါတော့တယ်အဲ့ဒီနောက်ပိုင်းမှာတော့အဘနိုင်ငံတော်မြို့သေးလေးမှာစူပေါင်းလေယာစနစ်နဲ့ထွန်ရက်တဲ့သူကထွန်တမဝါယံမဆိုင်နေမှာသီတိုးဆန်တိုးဆက်ပြတိုးတဲ့သူကတိုးတက်နေတဲ့တော်လန်ရေးနယ်မြေတဲကိုအလုံးလုံးချင်တို့ခိုးဝင်တဲ့လူကဝင်မြောက်ကိုရီးယားထက်ဆိုးတဲ့စနစ်တစ်ခုနဲ့လက်ပတ်နေပေမဲ့လော်ဘီတွေနဲ့အဘကတော့ဟိုလူကိုအေးအေးယူကြောင်ထုတ်ပြန်လိုက်ဟိုမျိုးကိုညမထွက်ရအမိတ်လှမ်းထုတ်လိုက်နဲ့လေလိုင်းပေါ်ကနေတနိုင်ငံလုံးကို လှမ်းအုပ်ချုပ်နေကြတယ်ဆိုတဲ့အကြောင်းပြောရင်မြန်မာပြည်သူပြည်သားအပေါင်းဘေးမသိရန်မခနဲ့ဒီကာလကြီးကိုကြော်ဖြတ်နိုင်ကြပါစေခင်ဗျာ။